မောခမုံတိုင်းဝင်ရောက်ချိန်မကွေတိုင်းဆလင်းမြို့နယ်မှာမိုးများပြီးဆလင်းချောင်းရုတ်တရက်ရေကြီးခဲ့တာကြောင့်ဆင်မြို့ကျွန်းမြို့နယ်ချောင်းရုတ်တလျှောက်ကကျေးရွာ20လောက်ရေလွှမ်းမိုးခဲ့ပါတယ်။ဒီရေလွှမ်းမိုးမှုအတွင်းမှာအနည်းဆုံးလူ3ဦးဟာချောင်းရင်နဲ့အတူမျောပါတေဆုံးခဲ့တယ်လို့သူလောင်ထားတဲ့စံပယ်စရာတွေအပါအဝင်နေအိမ်မှာရှိတဲ့ပစ္စည်းတွေမျောပါပျက်စီးခဲ့ပြီးလောလောဆယ်မှာစားရည်တောက်ရည်အတွက်အခက်အခဲရှိနေကြပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုစုံဝင်းလိုင်ကပြောပြပေးပါရှင်။
စင်ပြူကျွန်းမှာရေလွှမ်းမိုးခဲ့တာဟာဒီလ14ရက်နေ့ညနေ4နာရီခန့်ဖြစ်ပြီးဆလင်းချောင်းရေရုတ်တရက်ဝင်ရောက်ခဲ့တာကြောင့်ဒေသခံပြည်သူအများစုဟာရှောင်တိန်ချိန်မရဘဲထိခိုက်ပျက်စီးမှုတွေများပြားခဲ့တာပါစင်ပြူကျွန်းကဒေသခံတူကရုတ်တရက်ရေကြီးလာတဲ့အခြေအနေကိုအခုလိုပြောပြပါဗျာ
ကျွန်တော်တို့ရေရပေစီစဝင်လဲဆိုတော့14ရက်နေ့ညနေ4နာရီမှာစပြီးတော့ဝင်လာ
ဟုတ်ကဲ့မုံတိုင်းကြောင့်မူးများတယ်ပေါ့ဗျာမူးများတဲ့အနေအထားအရဒီချောင်းရေအားလုံးစုပြီးတော့ဆလင်းချောင်းတွေကိုကျလာတာဖြစ်တဲ့ဝန်တိုင်းဆိုပြီးတော့ဒီလုံးဝအကုန်ကိုစောင့်သွားပြီးတော့အဲ့လိုမျိုးဘာမှကိုမရလိုက်ကြဘူးအဲ့လိုဖြစ်တာ
ရေလောမုံမှုအတွင်းလူ3ဦးသေဆုံးခဲ့သလိုတိုးလောင်ထားတဲ့တည်နံနေတဲ့လူ3ပစ္စည်းတွေအများအပြားဆုံးရှုံးခဲ့ရတယ်လို့လည်းဆက်ပြောပါတယ
်အစီအကျောက်ကတော့ရှိတယ်ကျွန်တော်တို့ဒီကုန်းကုန်းရက်ကသာမီမြောက်ရှိတယ်ပေါ့ဗျာဒီမျိုးတော့တာကတော့ရေတမင်ရောက်မဲ့မှာတော့တယောက်ပဲအဲလက်ရှိရှင်ကြီးကတော့ဒီ3ယောက်ပဲဒီကျောက်ကိုကျွန်တော်စုံစမ်းလို့ရသေးတယ်ဘာလို့ပြစီဆုံးဆုံးမှုရှိလဲဆိုတော့တောင်သူတွေကပဲလောင်တယ်ပဲဒီဆုံးဆုံးမှုရှိတယ်ဆန်စပါးလောင်တယ်ဆန်ကုန်းတွေဒီဆုံးဆုံးမှုရှိတယ်နောက်ကစက်ပစ္စည်းပိုင်ဆိုင်ရာနဲ့ဆိုရင်ပြင်ကုန်းတွေဆုံးဆုံးမှုရှိတယ်နောက်အိမ်တွေပြူတာရှိတယ်နောက်တစ်ခုကကျွန်တော်တို့ရင်းပစ္စည်းအနေနဲ့ကတော့ကားတွေကမြုပ်တာပေါ့ဒါထော်လာကြည့်ပြီးရောကားတွေရောပေါ့ဗျာအဲ့မှာရင်းရောသွားတာဘူးဒီမဆယ်ရသေးဘူး
ညနေပိုင်းတက်လာတဲ့ရေဟာည10နာရီလောက်မှပြန်ကျသွားပေမဲ့စင်ပြူကျွတ်မြို့ရဲ့၄ဘုံ၃ဘုံလောက်ရေလွှမ်းမိုးခဲ့ပြီးချောင်းရိုးတလျှောက်ကျေးရွာ20လောက်ရေလွှမ်းမိုးခဲ့ကြောင်းပြောပါတယ်။တခြားစင်ပြူကျွတ်ဒေသခံအမျိုးသမီးတဦးကတော့ရေပြန်ကျသွားတာကြောင့်နေအိမ်မှာတင်ကြံနေတဲ့ရွှွန့်နှုန်တွေကိုရှင်းလင်းနေရကြောင်းလူအများစုဟာနေထိုင်ဖို့နေရာရှိပေမဲ့စားတောက်ရေးအတွက်အခက်အခဲရှိနေကြောင်းပြောပါတယ်။ခဲခဲက
လောလောဆယ်နေဖို့တိုင်းမှုတော့ဆင်ပြေတာပေါ့။ဘောအင်းငင်းကဘူရှိနေနေပြန်နေကြတယ်ခုကတော့အဓိကကတော့ဘာဝင်ပါဘူးဝဲချမ်းသုံးဖို့ပေါ့ဒါမဲ့လိုရမို့ဟိုဒီပြည်ရွာတွေကပေါ့အလိုရေတားမဆိုးတဲ့ရွာတွေကလားပူတာရွာကြီးစားရတာပေါ့အဲချက်ပြုတ်ပြီးတော့ပေါ့သမင်းလိုပါလို့ပေါ့အလိုလားပူကြတယ်တော်တော်မျက်ရှိကြပါတယ်ဘာမှနိုင်ငင်ကိုမရဘူးလေကိုအင်းရှိရမရှိရအိမ်နိုင်တဲ့အိမ်ကြီးကအကုန်ညောတာပေါ့တချို့ကအိမ်တော်အထိတက်တယ်လေအိမ်ကပေါ်တဲ့ကိုရေက2000လောက်တက်တယ်3000ရွာတွေအကုန်ဖြစ်တာလည်းမိုင်းတို့ရများနေများအခုကတော့အဆိုးဆုံးပေါ့လက်55နှစ်ရှိပြီအတကားကကိုမကြုံဘူးလားပစ္စည်းဆုံးရှုံးပြီးရတာပေါ့အစိမ့်ဆန်နေလဲညောကြတယ်နိ
လောလောဆယ်မှာတော့ရေပေးတင့်သူတွေကိုဒေသခံလူမှုရေးအသင်းအဖွဲ့တွေမိသားနဲ့ချက်ချင်းနေစတဲ့အဖွဲ့အစည်းတွေကကူညီဆောင်ရွက်တာတွေရှိပေမဲ့အများစုဟာပြန်လည်ထူထောင်ရေးအတွက်အကူအညီတွေလိုအပ်နေစေဖြစ်ကြောင်းပြောပါတယ်ဒီလ14ရက်နေ့စင်ပြူကျွန်းမှာစံချိန်တစ်အဖြစ်မိုးရေချိန်ဆယ်လက်မှနေပါရွာသွန်းခဲ့တာကြောင့်2018ခုနှစ်ကအရင်စံချိန်ဟောင်းဟာလေးလက်မှနီးပါးခန့်သာရှိကြောင်းမိုးလေဝသနှင့်ဇလဗေဒဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ